ဆဆိုးရကပြီးပါမှာရှိတဲ့အတိုက်ခံအဖွဲ့၄ဘွဲ့နဲ့အဲ့ဒီအဖွဲ့ဝင်တွေကိုအကြမ်းဖက်သမားတွေအဖြစ်ဧပြီလ22ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်ပြည်ထောင်ဝင်ကြီးလက်မှတ်ရေးထိုးထားတဲ့ဒီကြေညာချက်ရအကြမ်းဖက်အုပ်စုတွေအဖြစ်သတ်မှတ်ခံရတဲ့ NCDUB, FTUB, ABSTF နဲ့ NLD, LA အဖွဲ့တွေကဘလို့များတုံ့ပြန်ခဲ့ကြပါသလဲဥက္ကမောင်ဆိုရှင
်ဟုတ်ကဲ့ဒေါက်တာမျိုးသက်ခမအမျိုးသားဒီမိုစီအဖွဲ့ချုပ်လွတ်မြောက်နယ်မြေ NLD, LA အတွင်းမှဖြစ်တဲ့ဦးမြင့်သိန်းကမြန်မာပြည်သူတွေကိုဒီကနေ့တကယ်တမ်းအကြမ်းဖက်အုပ်ချုပ်နေတာဘယ်သူတွေလဲဆိုတာနိုင်ငံတကာအလဲမှာရှင်းလင်းပြောဆိုရတဲ့တတိစစ်အစိုးရမှမရှိပါဘူးလို့တုံ့ပြန်ခဲ့ပါတယ်ခမ
ကျွန်တော်တို့ကကျမ်းဖက်သမားတွေမဟုတ်ဘူးဒီနေ့တိုက်ပြည်ရဲ့အာဏာကိုလက်လက်နဲ့အကြမ်းဖက်နေတာနားပါစစ်အုပ်စုဖြစ်တယ်ကျွန်တော်တို့လုပ်နေတာကျွန်တော်တို့တိုက်ပြည်ကောင်းဖို့အတွက်လုပ်တာစစ်အာဏာရှင်စနစ်ပျက်စီးအောင်လုပ်တာဖြစ်တယ်တမတော်ဆိုတာက30လောက်ရှိတဲ့လူလေကြတဲ့ကောင်တွေရဲ့အောက်မှာတမတော်ကြီးကလိုက်ပါနေရတာဖြစ်တဲ့အတွက်တမတော်ကိုတော့ကျွန်တော်မပြောချင်ကျွန်တော်တို့ကျမ်းဖက်သမားလားသူကျမ်းဖက်သမားလားဆိုတာကိုဒီနေ့ကမ္ဘာတရားရုံးမှာကျွန်တော်တို့အဲ့ဒီဥစ္စာတွေဖြေရှင်းရအောင်မှာဘယ်သူကျမ်းဖက်တာလဲဆိုတာကိုဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့ဒီနေ့တောင်းဆိုထားတဲ့တုံးမနိုင်တွဲဆိုဆွေးနွေးပွဲဆိုတဲ့ဇပွဲဝိုင်းပေါ်မှာနိုင်ငံတကာကလူတွေအပါအဝင်ကျွန်တော်တို့နိုင်ငံမှာရှိနေတဲ့တိုင်းရင်းသားလူမျိုးပေါင်းစုံနဲ့ပြည်သူလူထုတရားလုံးเนาะအဖြစ် level အတီးဒီကသူတွေကနေအားလုံးနားထောင်နိုင်တဲ့တိနိုင်တဲ့အခြေအနေဖြစ်အောင်ကျွန်တော်တို့စကားပြောကြရအောင်ပါเนาะအဲ့ဒါဆိုလို့ရှိရင်ဘသူကြမ်းဖက်တယ်လဲဆိုတော့ပေါ်လာမှာဖြစ်တယ်လို့ကျွန်တော်တို့ပြောချင်တယ
်မြန်မာနိုင်ငံအလုံသမားတပ်မကများအဖွဲ့ချုပ် FTUB ဥက္ကဋ္ဌဦးလာဦးကတော့အစိုးရဟာဒီမိုကရေစီလိုလားတဲ့အတိုက်အခံနဲ့နိုင်ငံတကာမိသားစုတွေကိုအကြီးအကျယ်ထိတ်လန့်ကြောက်ရွံ့နေပြီဆိုတာဒီကြေညာချက်ကတက်တည်ပြလိုက်တာပဲလို့ဝေဖန်ပါတယ
်ပမာပြည်ထဲမှာအလုံသမားတွေလွတ်လပ်စွာနဲ့ကိုယ်ဒုက္ခကိုပြောနိုင်ဆိုနိုင်အောင်လို့စေအုပ်စုရဲ့မတရားဖိနှိပ်မှုတွေကိုပြောနိုင်အောင်လို့ကျွန်တော်တို့ကအဝေးကနေပြီးတော့ဖွဲ့စည်းပြီးတော့ကုညီဆောင်ရွက်နေတဲ့အလုံသမားအဖွဲ့အစည်းဖြစ်ပါတယ်ဒီနေ့ဒီချိန်ထိလက်နက်ကိုင်အဖွဲ့အစည်းကျွန်တော်တို့မှမရှိပါအဲကျွန်တော်နဲ့ကိုမောင်မောင်နဲ့ဥဆောင်ပြီးတော့ပွားနေတာတွေဟာနာဖရဲ့နိုင်ငံတကာဥပဒေတွေအလုံသမားဥပဒေတွေကိုချိုးဖောက်နေမှုတွေတွေကိုအထက်အလုံသမားတွေသိရှိပြီးတော့မိမိကိုမိမိခုခံကာကွယ်လိုစိတ်ခုခံရဲရင်တဲ့စိတ်နဲ့အတူကမ္ဘာအလုံသမားတွေရဲ့ဖွာအားနဲ့ပေါင်းစပ်ပြီးပေါ်ထုတ်နိုင်ရေးကိုကျွန်တော်ကြိုးပမ်းနေတာပဲဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ပြည်သူ့ဘဝမှာဒင်းတို့မတရားလုပ်ထားတဲ့အချက်လက်တွေကိုပေါ်ထုတ်တဲ့အတွက်ကြောက်ရွံ့ပြီးတော့သူတို့ကျွန်တော်တို့ကိုအတင်းအဓမ္မတိုက်ခိုက်နေတာဖြစ်ပါတယ
် NCGUB ပြည်တော်စုမြန်မာနိုင်ငံအမျိုးသားညွန်ပေါင်းအစိုးရဝန်ကြီးဒေါက်တာဆန်းအောင်ကဒီကြေညာချက်ဟာတော်လှန်ရေးသမားတွေကိုအကြမ်းဖက်သမားတွေအဖြစ်ပုံဖြတ်တိုက်ခါချဖို့စစ်အစိုးရရဲ့နောက်ဆုံးကြိုးပမ်းချက်များဖြစ်ပါတယ် NCGUB ဟာလက်နက်ကိုင်အဖွဲ့မဟုတ်ပါဘူးဒါပေမဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့တော့ခိုင်ခိုင်မာမာလက်တွဲဆောင်ရွက်နေပါတယ်လို့ပြောပါတယ
်တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ကျွန်တော်တို့လက်တွဲပြီးတော့လုပ်တယ်အဲ့ဒါကတော့လုပ်ကိုလုပ်ရမယ်ကျွန်တော်တို့ရှေ့လဲလုပ်ရမယ်ဒါပေမဲ့ကျွန်တော်မြင်တာကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေအားဒါပေမဲ့အဖွဲ့အစည်းတွေပေါ့ဘူးသူတို့ရဲ့ငုံုံကြီးသူတို့ရဲ့ဒီလူစုကိုကာဝယ်ဖို့အတွက်ဒီလက်နက်ကိုင်ဆွဲပြီးတော့တိုက်နေတာဖြစ်တယ်ဒါတကယ်တမ်းကပြည်သူအနေပြီး1990ပြည့်နှစ်မှာရေကောက်ပဲမှာပြည်သူဆန္ဒကိုပေါ်ထုတ်ခဲ့ပြီးဖြစ်တယ်။နော်အဲ့ဒီပြည်သူဆန္ဒရာရွေးတင်လိုက်လေပြည်သူလူထုကိုယ်စားလှယ်ကိုဖန်ဆီးထားတဲ့နာအဖတာကြီးတကြမ်းမဲ့အဖွဲ့ဖြစ်ပါတယ်။တကယ်တမ်းဒီလိုကနာအဖအနေနဲ့ဆက်ပြီးအကြမ်းမဲ့သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီဘာမာပြည်ရဲ့တက်တနာရဲ့ဘလုံးမဖြစ်ချင်းလို့ရမှာမဟုတ်ဘူး။ပို့ပြီးအချင်းကြီးတွေကစိုးတဲ့ဆုံးလာပြီးတော့နော်ကဘာကနေပြီးတော့ရင်ရောက်ပြီးဖြစ်ချင်းရတဲ့စီကြောင်းနိုင်တယ်လို့ကျွန်တော်မြင်ပါလေ
။မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးABS ရဲ့ပုတ်ခရကိုတန်ခဲ့ကတော့စစ်အစိုးရရဲ့နောက်ဆုံးလှုပ်ရွတ်တွေကိုလေ့လာကြည့်မယ်ဆိုရင်ပြည်တွင်းပြည်ပဒီမိုကရေစီအရေးကြိုးပမ်းမှုအလုံးကိုအစွမ်းကုန်ချိန်မုံတော့မဲ့အရေးလက္ခဏာတွေပေါ်နေတယ်လို့ဝေဖန်ပါတယ
်ဖေဖော်ဝါရီလ12ရက်နေ့လူသားဒီမိုကရေစီဖွဲ့ချုပ်ရေးကြေညာချက်ပေါ်မှာနာအဖကမှန်မှန်ကန်ကန်တုံ့ပြန်ပေးဖို့မြန်မာပြည်သူတရားလုံးကစောင့်နေတဲ့အချိန်ဒီမှာအခုလိုမျိုးကျွန်တော်တို့ပြည်ပရောက်အတိုက်ခံဖွဲ့စည်းတွေပေါ်မှာမတရားကြေညာချက်တွေထွက်လာတာဟာသမာဓိနိုင်ငံရေးအတွက်မကောင်းတဲ့အလားလာလို့ကျွန်တော်ပထမဆုံးရှုမြင်မိပါတယ်နောက်တစ်ချက်ကတော့ကျွန်တော်တို့အင်မတန်မှစိုးရိမ်ကြကောင်းတာကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါဝင်ဗမာပြည်ထဲမှာရှိတဲ့ကျောင်းသားကောင်းဆောင်တွေပြည်သူလူထုတွေအတိုက်ခံလှုပ်ရှားမှုတွေအားလုံးကိုစေစွားနေနဲ့ဆက်လက်ပြီးဖိလိုက်လာနိုင်တယ်လို့ကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့ဒီမကတ္တရ ABSD ရဲ့အနေနဲ့ဗမာပြည်ထဲမှာရှိတဲ့နိုင်ငံရေးအင်အားစုတွေပြည်သားမှာရှိနေတဲ့နိုင်ငံရေးအင်အားစုတွေနဲ့အတူကျွန်တော်တို့ရဲ့ပင်မယူမှန်းချက်ဖြစ်တဲ့ဒီမိုကရေစီရေးလူခွင့်ရေးတိုက်ပွဲတွေကိုဆက်လက်တိုက်ပွဲဝင်ဖို့ပဲရှိပါတယ်
အခုလိုအစိုးရရဲ့အကြမ်းဖက်သမားဖြစ်တတ်မှတ်ပြောဆိုမှုကြောင့်အတိုက်ခံအဖွဲ့စည်းတွေအတွက်နိုင်ငံတကာရဲ့ထောက်ခံမှုတွေကိုထိခိုက်စရာမရှိပါဘူးလို့လည်း ABSD ရဲ့ပုဂ္ဂလကိုတန်ခဲ့က VOE ကိုပြောပါတယ်ဒေါက်တာမျိုးသက်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဥက္ကမောင်ဆွေ